ဂျပန်နိုင်ငံဟီရိုရှိမားကိုဒီလကုန်ပိုင်းမှာတွားရောက်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့အင်ကာနီမှာကြေညာလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးကနေအချိန်1945ခုနှစ်အတွင်းကမ္ဘာပထမဆုံးအနုမျိုးပုံးကိုအမေရိကန်စစ်လေရင်ကကျဲချခဲ့ပြီးလူပေါင်းတောင်းနဲ့ချီတည်ဆုံးခဲ့ရတဲ့ဂျပန်နိုင်ငံဟီရိုရှိမားကိုအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးတွားရောက်မှာလည်းဖြစ်ပါတယ်။ဆယ်စုနှစ်ခုနှစ်ခုအတွင်းအမေရိကန်သမ္မတတွေအနေနဲ့ဂျပန်နိုင်ငံဟီရိုရှိမားနဲ့နာဂါဆာကီကိုတွားရောက်ဖို့ရှောင်ရှားခဲ့ကြတာပါသမ္မတအိုဘားမားရဲ့မေလ21ရက်နေ့ကနေ28ရက်နေ့အထိဗီယက်နမ်နဲ့ဂျပန်နိုင်ငံခီးစဉ်အဆုံးသတ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူဟီရိုရှိမားကိုတွားရောက်မှာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်ပါတယ်ဟီရိုရှိမားနဲ့နာဂါဆာကီမြို့ပေါ်ကိုဘုံကျဲခဲ့တဲ့အပေါ်အမေရိကန်သမ္မတအိုဘားမားကတောင်းပါမလားဆိုတဲ့အပေါ်မှာတော့သမ္မတရဲ့အကြံပေးဘန်ရိုးဒ်စ်ကပယ်ချပါတယ်။သမ္မတအနေနဲ့ဒုတိယကမ္ဘာစစ်အပြီးသက်ခါနေ့အချိန်အနုမျိုးဘုံအသုံးပြုခဲ့တဲ့ဆုံးဖြတ်ချက်ကိုပြန်လည်ကောက်ယူမှာမဟုတ်ဘူးလို့အကြံပေးဘန်ရိုးဒ်စ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအခိုင်အမာဆက်လက်လှုပ်ဆောင်သွားမယ်ဆိုတဲ့ဂရိကဝတ်ကိုထင်ဟပြသဖို့ဟီရိုရှိမားကိုတွားရောက်မှာဖြစ်တယ်လို့အင်ဂျီရောကပြောဆိုပါတယ်။ဟီရိုရှိမားမြို့ပေါ်ကိုပထမဆုံးနျူကလ িয়ার ပုံကျဲချပြီးနောက်၃ရက်အကြာနာဂါဆာကီမြို့ပေါ်ကိုလည်းနောက်ထပ်နျူကလ িয়ার ပုံတစ်လုံးထပ်မံကျဲချခဲ့တာဖြစ်ပါတယ်။